ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာနိုင်ငံတကာကပုံကိုယ်တွေပါနေလို့နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်မယ်ဆိုတဲ့စိုးရိမ်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပယ်ချလိုက်ပါတယ်။ရခိုင်ရဲ့ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်ဆိုတဲ့ဆွတ်ဆွဲချက်ပြောဆိုချက်တွေနဲ့ပတ်သက်လို့အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှုကြောင့်ကျောက်ဟောင်းကိုဖီအနန်နဲ့ရန်ကုန်မှာပြုတ်လုတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာပါအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရှေ့ဆက်လုတ်သွားမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်ရှင
်အစိုးရအစ်စ်အနေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အစ်စ်ဖွဲ့တာမှာနိုင်ငံတကာကပုံကိုယ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တယ်ဆိုပြီးဖွဲ့စည်းထားတဲ့ကော်မရှင်ကိုပြန်လဲရုပ်သိမ်းဖို့တောင်းဆိုမှုတွေရှိနေခဲ့ပါတယ်။နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒီပေါ်နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကမစိုးရိမ်ကြဖို့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုဘယ်လိုအကြောင်းနဲ့မှထိပါခံမှာမဟုတ်ဘူးလို့သူမကပြောဆိုခဲ့တာပ
ါ
နိုင်ငံတကာကပုံကိုယ်ပါဝင်တဲ့ကော်မရှင်ရဲ့ပြည်သူ့ပြည်ပတ်သက်လို့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေပါတယ်ဒါပေမဲ့လို့အချုပ်အခြာအာဏာကိုလုံးဝထိခိုက်ခံမှာမဟုတ်ပါဘူးဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာဟာအားလုံးပိုင်ဆိုင်တာပါဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်တာပါအစိုးရလည်းပိုင်တာမဟုတ်ပါဘူးဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်ဆိုင်ပါတယ်ပြည်သူတွေရဲ့တာဝန်ကတော့ဒီတိုင်းပြည်ငြိမ်းချမ်းဖို့နဲ့ကြွယ်ဝဖို့လိုလားတယ်ဆိုတာကိုပြသဖို့ပါပဲပြည်သူတွေအနေနဲ့ဒီလိုပြသဖို့နားလေသဘောပေါက်လာတာနဲ့အမျှဘသူကမှဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိပါလို့မရပါဘူးဒီပြင်နိုင်ငံတကာကပုံကိုယ်တွေကိုထဲ့သွင်းကကော်မရှင်ဖွဲ့တဲ့အပေါ်မှာရခိုင်ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့အစိုးရအစ်စ်ကိုဆွဆွဲပြောဆိုမှုတွေရှိနေပါတယ်ဒီလိုဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကညင်ဆန်လိုက်ပါတယ်။လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာလမ်းမှန်ရောက်အောင်လှုပ်ဆောင်ခြင်းသာဖြစ်တယ်လို့သူမကပြောဆိုလိုက်ပါတယ
်။ We want to find out why. We want to find out why our problem has become one of great importance to people all over the world. We must try to remedy this.
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းလိုက်တာဟာပြည်တွင်းပြဿနာကိုနိုင်ငံတကာဆင်မြင့်ပေါ်ကိုရောက်အောင်လုပ်တယ်လို့ဆွဆွဲနေကြတာမျိုးတွေရှိပါတယ်။လက်ရှိမှာဒါမျိုးလုံးဝမရှိပါဘူး။ကျမတို့တိုင်းပြည်ရဲ့ပြဿနာဟာနိုင်ငံတကာမျက်နှာစာမှာရောက်နေတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒီတိုင်းပြည်ရဲ့ပြဿနာတွေဟာကဘာတဝန်းကလူတွေအတွက်ဘာကြောင့်အင်မတန်အရေးပါနေသလဲဆိုတာကိုအဖြေရှာကျင်တာပါ။ကျမတို့အနေနဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလမ်းမှန်ပေါ်ရောက်အောင်စူးစမ်းသွားမှာပါ။ကော်မရှင်အနေနဲ့လက်တွေ့မြေမြင်အခြေအနေကပြဿနာတွေကိုကိုယ်တိုင်တွားရောက်လေ့လာရမှာဖြစ်တာကြောင့်တရက်သေးတပတ်သေးနဲ့မဟုတ်တော့တဲ့ပြဿနာဇင်းမြစ်တွေရဲ့အဖြေကိုရှာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြင်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့တိုင်းပြည်ရဲ့ဒဏ်ရာကိုအကောင်းဆုံးကုစားနိုင်ဖို့နည်းလမ်းရှာနိုင်မယ်လို့မျှော်လင့်မိတယ်လို့သူကပြောဆိုခဲ့ပါသေးတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကိုဥက္ကဋ္ဌအဖြစ်ထားပြီးအတွေ့အကြုံရင့်ကျက်သူမြန်မာ6ဦးအပါအဝင်9ဦးနဲ့ဖွဲ့စည်းလိုက်တာမှာအကြံပေးကော်မရှင်ကိုနိုင်ငံတကာကပုံကိုယ်တွေပါဝင်ဖွဲ့စည်းထားတာကြောင့်ဒီကော်မရှင်အပေါ်ရခိုင်ပါတီတွေနဲ့ပါတီအချို့ကကန့်ကွက်မှုတွေရှိခဲ့ပါတယ်။အစိုးရအစ်စ်အနေနဲ့ကော်မရှင်အစ်စ်ထပ်ဖွဲ့စရာမလိုပဲပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ကရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုပဲအခြေခံပြီးရခိုင်အရေးကိုအပြေရှားဖို့ရခိုင်ပါတီအချို့နဲ့နိုင်ငံရေးပါတီတွေကတောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ကိုဖီအာနန်ကိုလည်းလက်မခံကြောင်းအတိအလင်းထုတ်ဖော်ပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။မစ္စတာကိုဖီအာနန်ကတော့ဒေါ်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်အရဒီကနေ့မှာအလုတ်စတင်လှုပ်ဆောင်တာဖြစ်ပါတယ်။လာမယ့်အင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့တွေမှာရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတယ်လို့နေပြည်တော်ကလည်းတွားရောက်အောင်ပါ။မစ္စတာအာနန်ဟာစတင်မာလ၈ရက်နေ့မှာရန်ကုန်မှာရခိုင်ကော်မရှင်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလှုပ်ဆောင်သွားဖို့ရှိပါတယ်။ဒီလိုလှုပ်ဆောင်ပြီးရင်တော့စတင်မာ၉ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားမှာဖြစ်ပါတယ်။ကိုဖီအာနန်ကတော့ရခိုင်ရေးစုံစမ်းမှုလှုပ်ဆောင်တာနဲ့ပတ်သက်ပြီးဝေဝံမှုတွေရှိနေပေမဲ့သူ့အနေနဲ့အကောင်းဆုံးလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ
်။ I'm confident that we can assist the people of Kabul to chart a common path to the peace.
ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ကပြည်သူတွေငြိမ်းချမ်းပြီးပြည်စုံကြွယ်ဝတဲ့အနာဂတ်စီကိုအတူတကွရှောက်လန်းနိုင်မဲ့လမ်းကြောင်းရှာဖွေနိုင်ဖို့အတွက်အကူအညီပေးသွားနိုင်မယ်လို့ယုံကြည်ပါတယ်
။ အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခန့်ကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပြန်လည်ရင်ကြားစေရေးအခြေခံအဆောက်အအုံတွေတည်ဆောက်ရေးစတဲ့ဖွံ့ဖြိုးရေးကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။မြေပြင်အခြေအနေတွေကိုလေ့လာပြီး၁၂လအတွင်းမှာအစီရင်ခံစာတစ်စောင်ထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ရှင်။